အာရှနိုင်ငံတချို့မှာရောက်နေတဲ့ UNHCR အသီးမှတ်ပြုချင်းတိုင်းသားဒုက္ခသည်တွေကိုဆက်လက်ထောက်ပံ့ရေးနဲ့အကာအကွယ်ပေးရေးအစီအစဉ်တွေကိုရပ်ပစ်ဖို့စဉ်းစားနေပြီဖြစ်ကြောင်းနဲ့အခြေအနေပေါ်မူတည်ပြီးတော့မြန်မာနိုင်ငံနဲ့ပြန်ပို့ဖို့ကိုပါစဉ်းစားနေကြောင်းကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဖေဖော်ဝါရီလကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်လက်ရှိမြန်မာနိုင်ငံတွင်ဆိုးရွားလာတဲ့လူညုံရင်းအခြေအနေကြောင့်ချင်းဒုက္ခသည်တွေအရေးကိုနိုင်ငံတကာကဆက်လက်ကာကွယ်ပေးသွားဖို့UNHCR ကမတ်လ14ရက်နေ့ကပြောဆိုလိုက်တာပါအခုလိုချင်းဒုက္ခသည်အရေးနဲ့ပတ်သက်လို့ UNHCR စဉ်းစားပုံဘာကြောင့်ပြောင်းလဲသွားသလဲလို့ American Indiana ပြည်နယ်က BACI ရဲ့အမှုဆောင်ဒါရိုက်တာ Sly Eliza Vanigo ကိုမေးမြန်းရမှာသူကအခုလိုစဖြေပါတယ
်ဟုတ်ကဲ့ပထမအနေနဲ့ဒီဟာတရီကောင်းလို့ကျွန်တော်ပြောလို့ရပါတယ်ဒီ UNHCR နေပြီးတော့မှ June 2017မှာဒီချင်းဒုက္ခသည်တွေကိုအထောက်ပံ့မပေးတော့ဘူးလို့သူတို့ပြောထားတာရှိတယ်။ဆန်နဲ့လည်းထုတ်ထားတာရှိတယ်။အဲ့တော့ကျွန်တော်တို့ကမဟုတ်သေးဘူးသူတို့လူအပ်သေးတယ်ဆိုပြီးတော့မှသူတို့ပြန်ပြောတယ်။ဘာလို့ဆိုတော့ပြန်သွားနိုင်ဖို့ရက voluntary dignified နဲ့ safe ပေါ့လေ။လူချူရမယ်။ကိုယ်တပေါ်နဲ့ကိုယ်လည်းဖြစ်ရမယ်။ပြီးတော့မှဟိုပြန်သွားတဲ့အချိန်လို့ရှိရင်ကိုယ်သိက္ခာရှိရှိနဲ့ဒီဟာတွေရှိမှသာလေသူတို့ကပြန်လို့ရတယ်ဆိုပြီးတော့ပြန်ပြောတယ်။ဆိုတော့အခြေအခြေကျွန်တော်တို့မင်တင်လက်ထိုင်နေပြလုတ်ပြီးတဲ့နောက်ပိုင်းမှာမလ၁၄ရက်မှာသူတို့ကအဲချင်းဒုက္ခတဲ့တဲ့အထောက်ကူလူသေးတယ်သူတို့အမခန့်ချက်လူသေးတယ်ဆိုပြီးတော့မှသူတို့စံပြထုတ်ထားတာဖြစ်တယ်ဆိုတော့ဝန်တာစရာလည်းကောင်းတယ်သို့တော်လည်းပဲကျွန်တော်တို့ကဒီ protection ပေးတာတင်မကဘဲနဲ့နောက်ဆက်သွဲကျွန်တော်တို့ဘာလုပ်မလဲသူတို့အတွက်ဒီ USA အပါအဝင်ဒီ resettlement ပေါ့လေအဲ့ဒါလည်းဆက်လက်ပြီးမှဖြစ်နိုင်ဖို့ရလည်းလူတွေအဲမလေးရှားမှာနေတဲ့လူတွေအတွက်အဖြေကောင်းကောင်းရနိုင်ဖို့ကျွန်တော်ဆက်ပြီးမှဆောင်ရွက်ဖို့လူတွေ
ဟုတ်ကဲ့ဒီနေရာမှာမေးချင်တာကချင်းတိုင်းသားတွေကဒီဒုက္ခတွေအဖြစ်ဆိုပြီးတော့နိုင်ငံသားကိုထွက်လာကြတာရှိတယ်လေ
ဟုတ်ကဲ့
အဲ့တော့ချင်းပြည်နယ်မှာပြန်ကြည့်ရင်ဟာလား CNF လို့ခေါ်တဲ့ချင်းမျိုးသားတပ်ဦးလက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်နဲ့ကလည်းဟိုတိုက်ပွဲတွေဖြစ်နေတယ်တကယ်ညာမရှိဘူ
းဟုတ်ကဲ့
ဒါပေမဲ့ဘယ်လိုအခြေအနေကဒုက္ခတဲ့အဖြစ်စိုးရိမ်နေရတဲ့အခြေအနေတွေရှိနေတာလေအခုလက်ရှိမှာ
ဟုတ်ကဲ့အတိတ်အကြာဆိုတော့ဒီကျွန်တော်တို့ထွက်ပြေးလာတဲ့အချက်လက်တွေဟာတိုင်းသားလူနေစုဖြစ်တာရဲ့ချင်းဖြစ်ချက်ပေါ့လေဒုတိယဟာကဒီသူတို့ခရီးယာဘာသာဝင်တွေဖြစ်တယ်ပြီးတော့တတိယဟာကနိုင်ငံရေးအရာသူတို့ဟာနဲ့သူတို့အုပ်ချုပ်ပိုင်ခွင့်မရှိသေးဘူး self determination ပေါ့လေဆိုတော့အဲ့ဒီ၃ခုကနေသူတို့ထွက်လာတာဖြစ်တယ်။ဆိုတော့အဲ့ဒီ၃ခုအားလုံးကအခုပြည့်စုံပြီလားကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အဲ့ဒါတွေမရှိရသေးဘူး။ဒီမရှိရချင်းအရစ်အမြစ်ကလည်းပဲနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတယ်။ဆိုတော့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဆင်မချက်သူတို့ကပြတ်သွားလို့မရသေးဘူးလို့ကျွန်တော်တို့ဆိုလို့ရပါတယ်။ဆိုတော့နောက်ပိုင်းမှာဖြစ်လာတဲ့ဒီ AA ပေါ့လေရခိုင်တပုန်နေလို့ပြောလို့ရတာပေါ့ကွရခိုင်စစ်သားတွေနဲ့တိုက်ပွဲနေလဲဖြစ်နေတယ်ဘလက်ဝါမြို့နယ်မှာဆိုလို့ရှင်ဒီတိုက်ပွဲနေဖြစ်တဲ့အတွက်ထောင်နဲ့ချင်ပြီးတော့မှ IDP ဒုက္ခသည်တွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီဟာတွေကလက်တလောဖြစ်တယ်ဒီဟာကပါဟိုကျွန်တော်တို့ပြားတာလဲဆိုလို့ရှင်ဒီ constitution နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုစနစ်တကျပြင်ဆင်နေမကားပဲနဲ့ကျွန်တော်တို့သုံးလဲသုံးရမယ်။အဲ့ဒါမှဖြစ်မချင်းမနဲ့ပြမှာတခုခုဖြစ်နိုင်သေးတယ်ဆိုတာကိုပြတ်တာဖြစ်တယ်။ဆိုတော့အဲ့ဒီဟာကိုကြည့်ပြီးမှကျွန်တော်တို့ကပြန်လို့မရသေးဘူးလို့ပြောတာဖြစ်တယ
်။ဟုတ်ကဲ့။အဲ့တော့ဒီအမေရိကန်မှာရှိတဲ့ဒီ BACI ပေါ့နော
်။ဟုတ်ကဲ့
။မြန်မာအမေရိကန်ဒီလူမှုအတိုင်းဝိုင်းအသင်းအနေနဲ့ကရောမြန်မာပြည်ထဲမှာရှိတဲ့ဒီလိုစစ်ပြေးရှောင်ဒုက္ခသည်တွေအတွက်ဘာတွေကူညီနေတာရှိပါလဲ
ပထမဆုံးကြတော့ကျွန်တော်နိုင်ငံတကာရဲ့ပြီးတော့မှဒီအမေရိကန်နိုင်ငံရဲ့ဒီအခြေအနေအတိအကျအမှန်ကန်ကိုသိပြီးတော့မှအကောင်းဆုံး policy နဲ့အကောင်းဆုံးဆုတ်ဖြတ်ချက်တွေချက်နိုင်ဖို့ကျွန်တော်တို့ကအခြေအခြေကျွန်တော်တို့မင်တင်လက်ထိုင်တယ်ဒီ solution မှာ၃ခုရှိတယ်တစ်ခုက resettlement ပေါ့လေဒီတတရားနိုင်ငံ resettlement လုပ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြန်မာကလာတဲ့ community နဲ့အောင်မြင်ရအောင်မြင်ကြောင်းကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှပံ့ပိုးပေးတယ်။ဆိုတော့ကျွန်တော်တို့ပါဝင်ချက်က comprehensive လို့ဆိုလို့ရတယ်လို့ကျွန်တော်တို့ထင်တယ်ဟုတ်ကဲ့
။ဒါတော့ BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ စလိုက်အီလိုက်ဇာဗာနီဖြစ်ပါတယ်ချင်းတိုင်းသားဒုက္ခသည်တွေဟာနိုင်ငံတကာမှာ6,000ကျော်9,000ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာ